ကိုဗစ် -19 တတိယလိုင်းဒံရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလူငယ်24နှစ်အတွင်းတက်ခွဲဆန်းသတ်မှုပေါင်း 35,248 ခုဖြစ်စေခဲ့တာမှာ 3,459 ဦးမှာရောဂါပိုးကူးဆင်းနေတာကိုတွေ့တဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနရဲ့ည7နာရီကြေညာချက်မှာဖော်ပြပါတယ်။ဒါပြင်လူငယ်24နှစ်အတွင်းမှာပဲတည်ဆုံးသူ130ရှိတာကြောင့်အခုထိတည်ဆုံးသူစုစုပေါင်း 15,600 ရှိပါတယ်။လက်ရှိမှာတော့စစ်ကောင်စီကအသက်အရွယ်လိုက်ဦးစားပေးစနစ်နဲ့တရုတ်နိုင်ငံကတင်သွင်းတဲ့ COVID-19 ကာကွယ်ဆေးတွေကိုထိုးပေးနေပါတယ်။ဩဂုတ်လ31ရက်နေ့အထိကာကွယ်ဆေးထိုးပေးပြီးတဲ့လူဦးရေစုစုပေါင်း4000ခွဲကျော်ရှိပြီလို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိကမ္ဘာတစ်လုံးမှာဖြစ်ပေါ်နေတဲ့ COVID-19 ကာရောဂါထိန်းချုပ်ရေးအတွက်အရွယ်ရောက်ပြီးသူအားလုံးကိုကာကွယ်ဆေးထိုးပေးနိုင်ရေးဟာအထူးကအရေးပါတဲ့အချက်ဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့အပါအဝင်နိုင်ငံတကာကျန်းမာရေးပညာရှင်တွေကပြောဆိုပါတယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းကိုထိန်းချုပ်နိုင်ရေးအတွက်ပြည်နယ်တိုင်းဒေသကြီးအသီးသီးမှာ stay at home မလို့အပ်ပဲနေအပြင်မထွက်ရအမိန့်ထုတ်ပြန်တဲ့မြို့နယ်ပေါင်း119မြို့နယ်ရှိပြီဖြစ်ပါတယ်။ဒါ့အပြင်အစိုးရရုံးတွေကိုလည်းစက်တင်ဘာလကုန်အထိပိတ်ထားဖို့ကျန်းမာရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။